မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတဲ့သတင်းမီဒီယာတွေကိုဆက်လက်အကာအကွယ်ပေးဖို့ကြိုးပမ်းသွားမယ်အကြောင်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုကာကွယ်ဆောင်ရှောက်ဖို့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုနဲ့အကာအကွယ်ပိုပြီးရရှိရေးတို့အတွက်ဆက်လက်ပြီးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့UNESCO ကမေလ3ရက်အင်ကာနစ်မှာချက်ရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာပြောဆိုလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကပြောဆိုလိုက်တာပ
ါ Since the military take over last February at least 154 journalists have been arrested while at least 55 journalists remain under detention
စစ်တပ်အနာသိမ်းနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဆိုရင်အနည်းဆုံးသတင်းသမား154ဦးဖမ်းဆီးခံရပြီးအနည်းဆုံး55ဦးတို့ဆက်လက်ဖမ်းခံထားရဆဲဖြစ်ပါတယ်သတင်းထောက်သုံးဦးလည်းတည်ဆုံခဲ့ရပါတယ်လို့ UNESCO ရဲ့ထုတ်ပြန်ချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်ကာနစ်နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဒေသဆိုင်ရာတရားရုံးတွေကပြစ်ဒဏ်ဆင်းရဲချက်ချခံရတဲ့သတင်းသမား33ဦးရှိပြီးမြန်မာနိုင်ငံတွင်သတင်းသမားတွေကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုအရေးအတွက်ကလည်းတိုးလာနေတယ်လို့ပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမီဒီယာဌာန10ခုရဲ့လိုင်စင်တွေရုပ်သိမ်းခံရပြီးလွတ်လပ်တဲ့သတင်းမီဒီယာ18ခုကတော့လုပ်ငန်းတွေရပ်ဆိုင်ထားရပါတယ်။သတင်းမီဒီယာလုပ်ငန်း5ခုကတော့ယာဆွေးမှုဆိုင်ရာဆွဲချက်တွေအများပြားနဲ့ရင်ဆိုင်နေရကြောင်းလဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုထားပါတယ်ရှင်။